တရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကလက်ရထွက်ကုန်တချို့ကိုတရုတ်နိုင်ငံဘက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လက်ရထွက်ကုန်တင်ဖို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့တာတွေရပ်တန့်တဲ့လောက်ဖြစ်နေပါတယ်။အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေတွေကဒီလက်ရထွက်ကုန်တွေကိုတရားဝင်တင်ဖို့ခွင့်ရရှိအောင်မြန်မာအစိုးရဘက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့ကိုလိုလားနေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့လေယာထွက်ကုန်တွေကတော့အဓိကစံပြောင်းတဲ့တရားစတာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းထဲချီကြာမြင့်နေတာကြောင့်လေယာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရပ်တန့်တလောက်ဖြစ်နေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကစံကုန်သည်တဦးကအခုလိုပြောပါတယ
်ရောင်းဝယ်အေးရမို့ရောင်းဝယ်ဖြစ်ကိုဖြစ်လာဟိုဘက်ကိုလည်းသွားလို့မရဘူးဘာမှသွားမရဘူးနလားလို့ရှိပြီဗျာအဲ့ဒါကို3ရက်လောက်ဖွင့်လိုက်5ရက်လောက်ဖွင့်လိုက်အဲ့လိုကြည့်ရတာသူ့ရဲ့အဓိကကန့်တက်ကုန်ရတော့မရတယ်လိုင်စင်ရှိရတာရသွားလို့ရတာလိုင်စင်မရှိရတော့မရဘူးရင်းတော့လည်းနားလည်းမူလည်းသွားနေတာပဲလေအဲ့လိုနဲ့သူ့ဘက်ကအကန့်စီးတွေများတယ်ခန်းကြီးများတော့ကိုသွားလို့မရတော့ဘူးသွားလို့မရတော့ငွေကျက်တယ်ပေါ့ကွာသားဖို့ကိုယ်တော်နေတူတော်ရောင်းနေကျက်သွားတယ်ပေါ့ကိုယ်တော်နေအကုန်ပြည့်သွားပြီပေါ့ပြည့်သွားပြီတော့အောက်ကကုန်တက်ကုန်ရှိရပါဘူး။ကုန်တက်တော်တော်နေရတာပါလေ
။ကန့်တက်ကုန်တွေတင်သွင်းတာကိုတရုတ်အစိုးရဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်လာတာကြောင့်အခုရက်ပိုင်းတွေအတွင်းမှာရောင်းဝယ်တွေကျဆင်းလာတာဖြစ်ကြောင်းအခြားမူဆယ်မျိုးကန်ကုန်တယ်တဦးကပြောပါတယ်
။ပြုတ်ကတော့တန်တို့တကြားတို့ဟိုပြောင်းလို့ကတော့နည်းနည်းလေးအဝေးအေးနေတယ်ပေါ့ဗျာ။ဟမ်။အဲ့ဒါရလေဒီဘက်ကကျတော့ကျွန်တော်ဘက်ကတော့တရားဝင်လိုက်စင်းနေသွားတာပေါ့ဗျာ။ဒီဘက်ကကျတော့လည်းတရားဝင်ပုံစံမျိုးဖြစ်နေတာကိုအော်ဒီလိုပဲမလဲဟိုစီမံချက်ကာလတွေပါရှိတဲ့ခါကျတော့လည်းဟိုမယ်ရီမဝေရဲကြဘူးမပြုတ်ရဲကြဘူးပေါ့ဗျာအဲ့လိုမျိုးလေးတွေပါဟုတ်အဲအခုတို့အဲ့ဘူအဖွဲဆိုပြီးတော့တဖွဲရောက်နေတယ်ပြောတယ်အဲ့အဖွဲကလည်းကြက်မှတ်နေတယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်နေတယ်ဟုတ
်လေယာထွက်ကုန်ပစ္စည်းတွေတင်ပို့လို့မရတာကြောင့်ကုန်စည်တယူပို့ဆောင်ရေးလုပ်ငန်းကိုပါထိခိုက်လာကြောင်းလဲဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေပြည်လဲစေဖို့အတွက်အစိုးရအချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလဲမူဆယ်မျိုးကံကုံတယ်ကတုံးသက်ပြောဆိုပါတယ်
။ဒါတွေကတော့နိုင်ငံတော်အဆင့်ကိုဟိုဘက်နိုင်ငံအကြီးကြီးတွေနဲ့ဒီဘက်နိုင်ငံအကြီးကြီးတွေဟိုဒါတွေ့ဆုံဆွေးနွေးပြီးတော့မှပဲချေချင်းမှနဲ့ပြည်လဲမဲ့အနေထားတွေပေါ့ဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ်
ဒီနေ့မလာလောက်ကလည်းရာနဲ့ချီတဲ့မြန်မာနိုင်ငံကကုန်တယ်ကြီးတွေရဲ့တရုတ်ဗန်စင်းတွေကိုတရုတ်အာဏာပိုင်တွေကပိတ်ပင်တာတွေရှိခဲ့ပါတယ်ဒီလိုပိတ်ပင်တာကိုမူဆယ်ကုန်တယ်ကြီးများအသင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကိုအတိအပေးကြောင်းကြားခဲ့တဲ့နောက်နှစ်ဖက်အစိုးရကြားညှိနှိုင်းပြီးပြည်လဲအောင်ဆောင်ရွက်ခဲ့တာတွေရှိခဲ့ပူပါတယ်မြန်မာအစိုးရကတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေကိုတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုနိုင်ဖို့နဲ့စီးပွားရေးဇုံတစ်ခုတည်ထောင်ဖို့အတွက်ဒီနှစ်နှစ်လပိုင်းလောက်ကလေးကဆောင်ရွက်တာတွေရှိခဲ့ပါတယ်